AUI တိုက်သိမ်မြို့နယ်ချောင်းသာနီပြီးခဲ့တဲ့လတဲ့ဖမ်းဆီးမိခဲ့တဲ့ရခိုင်ပြည်နယ်ကမွတ်စလင်60ကျော်ကိုဒီကနေ့သိမ်မြို့တရားရုံးမှာရုံးထုတ်ဆစ်ဆီးပါတယ်။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်နဲ့ငွေရန်တွေကြက်ခံရမှာဖြစ်တဲ့ကြောင်းလဲပသိမ်မြို့နယ်တရားသူကြီးဒေါခင်မြမြထွန်းကပြောပါတယ်
။63မှာဥပဒေမှာပြဋ္ဌာန်းထားတာဒီပြစ်မှုကျူးလွန်သူတိုင်းကိုပြစ်မှုထင်ရှားစီရင်တဲ့အခါမှာနှစ်နှစ်တည်းမပို့တော့အလုပ်ကျန်းနဲ့ထောင်နှံဖြစ်စေအလုံးမဲ့ထောင်နှံဖြစ်စေငွေ900တည်းမပို့တော့ငွေတန်ဖြစ်စေထောင်နှံငွေတန်200လုံးဖြစ်စေစီရင်ရမယ်လို့သူကပြဋ္ဌာန်းထားပါတယ်ဒီဥပဒေနဲ့ပဲကျွန်တော်တို့ဆုံးဖြတ်မှာ
ပသိမ်မြို့နယ်ချောင်းသာမြို့နီးပင်လယ်မြေမှာဆက်လီနစီနဲ့ကလင်းငယ်20ရောက်ပါဝင်တဲ့မွတ်စလင်63ယောက်ကိုတော့မြန်မာအနာဝင်နေနိုဝင်ဘာလကမှပဲဖမ်းဆီးခဲ့တာပါ။နိုဝင်ဘာ20ရက်နေ့တုန်းကလည်းပသိမ်မြို့နယ်ရွှေတောင်ရံအနီးမှာစစ်တွေမျိုးတပ်ခဲ့ပြင်ရွာကထွက်လာတယ်လို့ဆိုတဲ့မွတ်စလင်20ယောက်ကိုတာဝန်ရှိသူတွေဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူတွေကရခိုင်ပြည်နယ်ကနေထွက်ခွာလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်နိုင်ငံတကာသတင်းတွေမှာလည်းဖော်ပြကြပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိပ္ပတ်ပြုလက်ခံမထားသလိုဖမ်းဆီးမိသူတွေကိုလည်းမြန်မာအနာဝင်တွေကလွှဲမှုကြီးကြပ်ရေးဆိုင်ရာဥပဒေတွေနဲ့အရေးယူလို့ရှိပါတယ်။